အနုမြူဘုံကိုထုတ်လုပ်ဖို့အတွက်ပထမဦးဆုံးစ조사ခဲ့တဲ့ဦးဆောင်ခဲ့တဲ့ Robert Oppenheimer ရဲ့အကြောင်းကိုရိုက်ကူးထားတဲ့စကားဖြစ်ပါတယ်။ Oppenheimer ငယ်ဘဝမှာကြီးမြင့်ခဲ့တဲ့ American နိုင်ငံ New York မြို့ Manhattan အရက်မှာရှိတော့ဒီမိုရှိမာမြို့ကအနုမြူဘုံတန်တင်ခဲ့တဲ့စိတ်ဝင်စားစရာရုပ်ထုတစ်ခုကိုလည်းတွေ့ရှိနိုင်ပါတယ်။ Benji Mastoff ကသတင်းပေးပို့ထားပါတယ်။နားလောင်ကကြောက်ပြပေးပါပါ။
အနုမြူဘုံရဲ့ဖခင်ကြီးလို့မကြာခဏတင်စားခေါ်ခံရတဲ့ Robert Oppenheimer ဟာ American ပြည်ထောင်စု New York မြို့ Manhattan အရမှာမွေးဖွားကြီးတင်ခဲ့ပြီးတော့အိမ်အမှတ်155 Riverside Drive မှာနေထိုင်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်ကြီးအဆုံးသတ်သွားစေခဲ့တဲ့ Hiroshima မြို့က Nuclear ဘုံကျရောက်ပောက်ခွဲခဲ့တဲ့အချိန်မှာရှိနေခဲ့တဲ့ရုပ်တုတစ်ခုလည်း Manhattan အရမှာရှိနေတာပါ။ရုပ်တုထားရှိရာနယူးယောက်ဘူဒစ်ချာ့ချ်ကတိတ်ခါတော့ရဆရာတော်ကတ်ရိုက်ကအခုလိုရှင်းပြပါတယ
် Statue was facing the blast and you can see the discolorization on the bottom here that
ဒီရုပ်တုကပေါက်ကွဲမှုဖြစ်တဲ့ဘက်ကိုမျက်နှာမူနေခဲ့တာပါအဲ့ဒီအောက်ဘက်ပိုင်းနားမှာအယောင်တွေပြောင်းနေတာကိုမြင်တွေ့နိုင်ပါတယ်အဲ့ဒီနားကလည်းပေါက်ကွဲမှုကြောင့်ဖြစ်ခဲ့ရတာပါ
ဂျပန်ဗုဒ္ဓဘာသာဖုံးတော်ကြီးတစ်ပါးဖြစ်တဲ့ရှီရန်ရှိုနန်ရုပ်တုဟာဟီရိုရှိမာမြို့ပေါ်အနုမြူဘုံကျရောက်ပောက်ကွဲတဲ့ဗဟိုချက်နဲ့2ကီလိုမီတာခွဲလောက်မှာရှိနေကြတာဖြစ်ပါတယ်။အဲ့ဒီရုပ်တုကို1950ပြည်လုံးနဲ့မှာနယူးယောက်မြို့ကိုရွှေ့လာခဲ့တာပါ။ဒီရုပ်တုဟာအခုတော့ကမ္ဘာညဉ့်ညင်းရဲ့အမတ်တင်ဂီတာတစ်ခုအဖြစ်ရှိနေပါတယ်။
Late 40s when they started forming the United Nations Japan wanted to have an offering
of Kulan Maga wo sa tin phwe si kae de 1940 pye lon hnin nawn bai Japan nai ngan ga nyin nyan yi twa tu bak ga taku ku ko kan lan bo sait san da shi ni kae ba de Hiroshima myu ni pi lu ri ga le di yuddhu ha sait pain san ya atwe yo adibe phwen so mu atwa ba alon tin daw de so bi Kulan Maga ko pe bo kae ja ba phit ba de အဲ့ဒါကမူလရည်ရွယ်ချက်ဖြစ်ပါတယ်။ကုလသမဂ္ဂမှာဒီရုပ်တုကိုထားဖို့နေရာမရှိတဲ့အတွက်နယူးယောက်ဘုဒ္ဓစ်ချာ့ချ်ကလက်ခံထားတာဖြစ်ပါတယ
်။နောက်ထပ်တိုက်ဆိုင်မှုတစ်ခုကတော့နယူးယောက်ဘုဒ္ဓစ်ချာ့ချ်ကလည်း Oppenheimer နေခဲ့ဘူးတဲ့ Riverside Drive လမ်းမကြီးပေါ်မှာရှိနေတာဖြစ်ပါတယ်။
New York we've gotten a lot of interest in the statue because of the release of the movie
ရုပ်ရှင်ထွက်လာပြီးနောက်ပိုင်းနယူးယောက်မြို့မှာဒီရုပ်တုကိုအတော်စိတ်ဝင်စားလာကြပါတယ်ဒါစိတ်ထိတ်ကဲစရာကောင်းတယ်လို့ထင်ပါတယ်ဒါအတန်းပြန်ချိန်ခွင်ရှာညှိတာလည်းဖြစ်ပါတယ်ရုပ်တုကိုလာကြည့်ကြတဲ့လူတွေစိတ်တန်ရာနဲ့ပတ်သက်လို့တော့ခံစားချက်ချင်းတူကြပါတယ်
အနုမြူဘုံရဲ့ဖခင်ကြီး Oppenheimer ရဲ့ငယ်ဘဝနဲ့အိမ်နဲ့ဒီရုပ်တုတို့နီးနီးကပ်ကပ်ရှိနေကြတဲ့ထင်ရှားတဲ့သင်္ကေတကတော့အနုမြူဘုံရဲ့အန္တရာယ်ကြီးလာတဲ့တရားမှုဟာလက်တကားမှာရှိနေတယ်ဆိုတာပါပဲလို့လဲတိတ်ခါတော့ရဆရာတော် Rand ကပြောဆိုတော့ပါတယ်